တမရောကဗိုလ်ချုပ်ကြီးရေပဝနဲ့အစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကိုယ်စားလှယ်အဖွဲ့တို့ထိုင်းနိုင်ငံမှာဒီကနေ့တွေ့ဆုံဆွေးနွေးရမှာ RCSS ဥက္ကဋ္ဌရဲ့ NCA လေးနှစ်ပြည့်အခမ်းအနားကြီးစဉ်နဲ့ပတ်သက်ပြီးတော့မချေမလည်ဖြစ်ခဲ့တာတွေကိုဖြေရှင်းနိုင်ခဲ့ပါတယ်။ဒီဆွေးနွေးပွဲမှာတနစ်ကြော်ကြာရပ်ဆိုင်နေခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပြန်လည်စတင်ရေးအတွက်အခြေအနေဆွေးနွေးနိုင်ခဲ့တယ်လို့နှစ်ဖက်ကိုယ်စားလှယ်တွေကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကအပြည့်အစုံတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ဟာဟိုမင်းလင်းခေမိုးနဲ့နမ်ဆန်တောင်ကြီးကတဆင့်နေပြည်တော်ကိုလာရောက်ဖို့စီစဉ်တဲ့ခီးကိုတက်မတော်ကတမ်းမြစ်ခဲ့တဲ့နောက် NCA အပြည့်အစုံချုပ်လင်းနှစ်ပြည့်အခမ်းအနားကို RCSS ကမတည့်ရောက်ခဲ့ပဲမပြေမလည်ဖြစ်ခဲ့တာပါ။အဲ့ဒီနောက်ပထမဆုံးအကြိမ်ဖြစ်ဗိုလ်ချုပ်ကြီးတွေပါဝင်တဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့ RCSS ကိုယ်စားလှယ်အဖွဲ့တို့ထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးရမှာဒီမပြေလည်မှုတွေကိုဖြေရှင်းနိုင်ခဲ့တယ်လို့ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးဆိုင်ငင်းကပြောပါတယ
်။ကဲအဲ့ဒါမပြေလည်မှုရပါပါဘူး။အမှန်ဆိုအဲ့ခီးစဉ်ကိစ္စကပြောမယ်ဆိုတော့ဒီချုပ်ကိစ္စတွေကနားလည်မှုလွဲတဲ့ကိစ္စတွေပါမယ်။တစ်ခါတလေဟောပေါ့။ဟိုအချိန်ပေါ့။အချိန်လည်းလိုအပ်တယ်။နောက်ပြီးတော့ကျွန်တော်တို့ communication line ပေါ့နော်။ဒီချုပ်ဟာတည်းနည်းနည်းပြတ်တောက်တဲ့နေသားရှိပေါ့။အဲ့ဒါကိုကျွန်တော်တို့တရားကျင့်ကြည့်တယ်။ဒါကြောင့်နောက်နောက်မှကျတော့ဒီအကြီးခီးစဉ်လူကြီးတွေပေါ့ကျွန်တော်လူကြီးတွေဆိုတော့ကျွန်တော် EO 10ဖွဲ့ရဲ့လူကြီးခီးစဉ်တွေရှိတယ်ဆိုရင်တရားကျင့်ရမယ်။အချင်းယူတရားပြင်ဆင်ပြီးမယ်။ဘယ်လမ်းကြောင်းလာမလဲ။ဘယ်ပုံပွင့်နေနေလာမလဲစသဖြင့်အဲ့ဒါလုပ်ပြီးမှသွားကြအောင်ဆိုတဲ့နေသားမျိုးပဲ။အဲ့ဒါကျွန်တော်ကြော်ဖြတ်နေခဲ့တာရှင်းရှင်းနဲ့ခဲ့တာ
။နှစ်ဖက်တွဲဆုံဆွေးနွေးပွဲအပြီးကျင်းပတဲ့ဒီသတင်းစာရှင်းလင်းပွဲမှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေးကဒီကနေ့အဓိကအချက်၅ချက်ဆွေးနွေးခဲ့ကြောင်းအခုလိုပြောဆိုပါတယ
်။နောက်ဖက်တစ်ခါတော့ကျွန်တော်တို့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့ကိုဘယ်လိုဆက်သွားကြမလဲပေါ့နော်။ဟိုလာမယ့်ကျွန်တော်တို့ GNCN စီဝေးပေါ့နော်။ PBS စီဝေးပါညီလာခံပြီးကျွန်တော်ဘယ်လိုသွားကြမလဲဆိုဆွေးနွေးတယ်။နံပါတ်၁ချက်ကတော့ဟိုဥက္ကဋ္ဌကြီးရဲ့အော်ခီးစင်ပါနော်ဒီချစ်စင်ပေါ်မှာတင်ကန်းစာယူပြီးတော့ကျွန်တော်နှုတ်နှစ်ဖက်ပေါ့နောင်မှာဒါမျိုးဟိုဖြစ်ရတယ်မဖြစ်အောင်ဘယ်လိုသွားကြမလဲဆိုတာတော်တော်ဆွေးနွေးတယ်နော်အဲနံပါတ်3ကတော့ကျွန်တော်တို့ရုံချင်မှုတိစောက်ရေးပိုင်းပေါ့ဒီအထူးသဖြင့်ကျွန်တော်တို့တက်မလို့ကဗိုလ်ချုပ်ကြီးရပြီးတော့ဗိုလ်ချုပ်ကြီးမင်းနောက်လို့လဲပါတဲ့အတွက်ဟိုတော်တော်များများပေါ့နော်ဟိုအောက်ခြေတိစောက်လေးကြီးလဲဆွေးနွေးနိုင်ရယ
်ကြံအချက်တွေကတော့ RCSS ဌာနချုပ်လွိုက်တန်းလန်းအပါဝင်မုံတော့မုံထားဒေတာဖွံ့ဖြိုးရေးလုပ်ငန်းနဲ့လက်ရှိနိုင်ငံတကာမှာအစိုးရရင်ဆိုင်နေရတဲ့အခြေအနေတွေကိုရှင်းလင်းဆွေးနွေးခဲ့တာဖြစ်ပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်ပြန်လည်စတင်နိုင်ရေးအတွက်ဆွေးနွေးရမှာကောင်းမွန်တဲ့ရလဒ်တွေရခဲ့ကြောင်းလည်းဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ်
။ပထမတော့ကျွန်တော်တို့စစ်စစ်နားတာက GNCM စီဝေးလုပ်မှာဟုတ်လုပ်ပြီးမှဆက်သွားမယ်ဆိုတော့ဒါကြောင့်အခုပြောမယ်ဆိုရင်တော့ဒီအဓိက highlight လုပ်တာကတော့ဒီ GNCM စီဝေးကျင်းပမယ့်အနေထားပေါ့နော်။ဘယ်လောက်တိုင်းတူဖြစ်နေမလဲ၊ဘယ်ချိန်လုံးမှလုပ်မယ်လို့ဆိုတဲ့အရဆွေးနွေးခဲ့တယ်။ဆွေးနွေးခဲ့တဲ့တော်တော်လေးကောင်းမွန်တဲ့ရလရခဲ့ပါတ
ယ်။လာမယ့်ဒီဇင်ဘာလပထမပတ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဘွဲ့ရဲ့ PPSD ကငင်းချဲလုပ်ငန်းစဉ်ဥဆောင်အဖွဲ့အစည်းအဝေးကျင်းပမှာဖြစ်ပြီးဒုတိယပတ်မှာ JICM ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူညီချက်ပူးတွဲအကောင်အထည်ဖော်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးကိုကျင်းပမှာဖြစ်ပါတယ်။ JICM အစည်းအဝေးကျင်းပပြီးနှစ်ဖက်ညှိနှိုင်းနိုင်ရင်တော့လာမယ့်နှစ်မှာပြည်ထောင်စုငင်းချဲရင်ညီလာခံ27ရာစုပင်လုံးဒုတိယအစည်းအဝေးကိုပြန်လည်စတင်နိုင်မှာဖြစ်ပါတယ်။ငင်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကတော့မကြမီငင်းချမ်းရေးလုပ်ငန်းစဉ်ပြန်လည်စတင်နိုင်မယ်လို့ယုံကြည်ကြောင်းအခုလိုပြောပါတယ်။
အဲ့တော့လက်ဖြံမှာလည်းကျွန်တော်တို့ဒီ NCA လက်မှတ်ထိုးတာ10ဘွဲ့ရဲ့ကိုယ်စားလှယ်ရင်းနဲ့လက်ဖြံတွေ့ဖို့ရှိတယ်လို့အဲ KNU နဲ့လည်းကျွန်တော်တို့နောက်ရက်တွေမှာတွေ့ဖို့ဆင်နေရရှိတယ်။ဒီဆင်းနေဘွဲ့တွေကနေရှေ့ဟိုဆက်သွားနိုင်ဖို့တော့တော်တော်သေးရတယ်လို့ပဲကျွန်တော်တို့ဒီလိုပဲယုံကြည်ပါတယ်။
ဒီကနေ့ဆွေးနွေးပွဲမှာအစိုးရကိုယ်စားလှယ်အဖွဲ့ဘက်က NRPC ဒုဥက္ကဋ္ဌနှင့်ဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့ကိုယ်စားလှယ်ရှစ်ဦးတက်ရောက်ပြီး RCSS အဖွဲ့ဘက်ကတော့ဗိုလ်ချုပ်ပေါင်ခေဦးဆောင်တဲ့ကိုယ်စားလှယ်၄ဦးတက်ရောက်ခဲ့ပါတယ်။